င်္ဂလာနံနက်ခင်ဗျာခင်ဗျာလွတ်လပ်တဲ့အာရှတန် RF ရဲ့2024ခုနှစ်ဇူလိုင်လ18ရက်ပို့တော်ဖူးနေ့နံနက်ခင်းစီစဉ်နေကိုအမေရိကန်ပြည်အောင်စုဝါရှင်တန်ဒီစီမြို့တော်ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ကရဲကောင်မြန်မာမှာဒီကနေ့မနက်ခင်းစီစဉ်မှာနောက်ဆုံးရသတင်းလေးနဲ့အတူစစ်ကောင်စီတက်ဆွဲထားတဲ့လွိုက်ကော်အကျဉ်းထောင်မှာနိုင်ငံရေးအကျဉ်းသားတွေကိုဖိနှိပ်ညှဉ်းပန်းတာတွေပိုပြင်းထန်လာတဲ့အကြောင်းနဲ့ကရင်တိုင်းသားဘာသာစင်တွေကိုယူဆကြမှာပါအခုအရင်ဆုံးသတင်းတွေကိုတင်ပြမှာပါနေပြည်တော်လေဒက်စခန်းကိုမနေ့ကမနက်ကရှော့တိုက်ဒုံးနဲ့တိုက်ခတ်တိုက်ခိုက်ခဲ့ရမှာစစ်ကောင်စီလေဒက်ကအရာရှိ၄ယောက်နဲ့အခြားအဆင့်တပ်ဖွဲ့ဝင်၁၂ဦးသေဆုံးခဲ့တယ်လို့တောင်တန်းသူရဲကောင်းများကာကွယ်ရေးတပ်ဖွဲ့ MKCDF အဖွဲ့ကမနေ့ညပိုင်းမှာထုတ်ပြန်လိုက်ပါတယ်။အေလာလေဒက်ကို108မမရှော့တိုက်ဒုံးနဲ့တိုက်ခတ်ခဲ့တာဖြစ်ပြီးကနအူးစုံစမ်းမှုတွေအရအဆောက်ဦး၄လုံးလက်နက်တိုက်တစ်လုံးနဲ့လေရင်ပြင်ဆင်ရေးအပိုပစ္စည်းကိုရောင်ယုံတစ်လုံးမိလောင်ပစ္စည်းခဲ့ပြီးဂျက်တိုက်လေရင်20နဲ့ Y12 စစ်ဖက်ဆိုင်ရာတည်ယူပို့ဆောင်ရေးလေရင်ဒဇင်ထိခိုက်ပျက်စီးသွားတယ်လို့ထုတ်ပြန်ကြမှာဖော်ပြပါရှိပါတယ်။ဒါ့အပြင်လေတပ်အရာရှိ3ဦးနဲ့အခြားဆင့်9ဦးလည်းပျောက်ဆုံးနေတဲ့ကြောင်းစုံစမ်းသိရှိရတယ်လို့ဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။မန္တလေးတိုင်းမန္တရာမြို့နယ်ကစစ်ကောင်စီရဲ့ Alpha Village မြေစက်ရုံတပ်စခန်းနဲ့တောင်တငါတပ်စခန်းတွေကိုသိမ်းယူလိုက်တဲ့ကြောင်းပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကမနေ့ကသတင်းထုတ်ပြန်ပါတယ်။စခန်းသိမ်းစစ်စင်ရေးတွေမှာနှစ်ဖက်ထိခိုက်တိုက်ဆုံမှုတွေရှိခဲ့ပြီးလက်နက်တွေနဲ့အတူတုံ့ပန်း150ကျော်ကိုဖမ်းဆီးရမိခဲ့တယ်လို့မန္တလေး PDF ပြောရေးဆိုခွင့်ရှိသူကိုအောင်စမွန်ကပြောပါတယ်။မန္တရာမြို့နယ်အတွင်းကစစ်ကောင်စီတပ်စခန်း28ခုကိုမန္တလေး PDF ကသိမ်းယူထားတယ်လို့လည်းဆိုပါတယ်။စခိုင်းမြင်းနယ်မောင်တော်မြို့နယ်မှာအာရခတပ်တော် AA ရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့်ဇူလိုင်လ1ရက်နေ့ကစပြီးနှစ်ပတ်အတွင်းမှာစစ်ကောင်စီတပ်ဖွဲ့ဝင်200နီးပါးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံလာကြတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်နဲ့နှီးဆက်သူတွေက RFA ကိုပြောပါတယ်။ဇူလိုင်လ14ရက်နေ့ညနေကထွက်ပြေးလာကြတဲ့စစ်ကောင်စီတပ်ဖွဲ့ဝင်60နီးပါးကိုဘင်္ဂလားဒေ့ရှ်ကမ်းခြေစောင့်တပ်ကနေနှင်ထုတ်ဖို့ကြိုးစားခဲ့ပေမဲ့နောက်ပိုင်းမှာခိုလုံခွင့်ပေးလိုက်တယ်လို့ဆိုပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့အနီးကတိုက်ပွဲတွေအတွက်မှာဒုတိယတပ်ခွဲမှုတအုပ်အပါအဝင်တုံ့ပန်း32ဦးကိုဖမ်းမိခဲ့တယ်လို့ MNDAA ကမနေ့ကထုတ်ပြန်ပါတယ်။သူတို့ကိုဇူလိုင်လ23ရက်နေ့ကစစ်ကောင်စီတပ်နဲ့မဟာမိတ်ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဖြစ်ပွားတဲ့အတွင်းဖမ်းဆီးရမိခဲ့တာဖြစ်ပြီးဒဏ်ရာရသူတွေကိုဆေးကုသပေးနေတယ်လို့လည်းဆိုပါတယ်။အိန္ဒိယနိုင်ငံကနေဆက်ဖြတ်ကျော်ပြီးရခိုင်မြည်နယ်ကိုတင်ပို့မဲ့ဒီဇယ်စီပေပါ20နီးပါးတယ်ယူခွင့်မရပဲတားမြစ်ခံထားရတယ်လို့မီဇိုရန်ဒေသခံကပြောပါရယ်မီဇိုရန်ပြည်နယ်လောက်တလိုင်းခရိုင်ဒဲလိုင်းရွာမှာရှိတဲ့ဘဟိုလိုင်းလူငယ်အဖွဲ့ CYLA ကဒေသခံကုန်တွေကိုမနေ့ကတားမြစ်ခဲ့တာလို့ဆိုပါရယ်ဒီတိုက်ပွဲတွေကြောင့်ပြည်ရင်းကုန်တွယ်ရေးလမ်းကြောင်းတွေပြတ်တောက်နေတဲ့အတွက်အိန္ဒိယဘက်ကနေလာတဲ့ကုန်စည်တွေကိုအားထားနေရတဲ့အချိန်မှာအခုလိုကန့်သတ်ခံခဲ့ရတာလို့ပြောပါရယ်တရင်တွေကိုတင်ပြခဲ့တာပါအခုဆက်လက်ပြီးတရင်ဆောင်မတွေကိုထုတ်လွှင့်ပါမယ်လွိုက်ကော်အကျဉ်းထောင်မှာစစ်ကောင်စီကတက်ဆွဲထားတဲ့အတွက်ထောင်ဝင်စာပို့ခွင့်မရပဲအကျဉ်းသားတွေအဟာရချို့တဲ့လာနေတဲ့ကိစ္စအပါအဝင်ထောင်တွေထဲမှာကြုံနေရတဲ့လူအခွင့်အရေးချိုးဖောက်မှုမှတ်တမ်းတွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဇူလိုင်လ16ရက်နေ့မှာထုတ်ပြန်ထားပါတယ်ဒီအကြောင်းကိုမတ်ဝေမာထောင်းကတင်ပြပါမယ်
ကယားပြည်နယ်လွိုက်ကော်ထောင်ထဲကအကျဉ်းသား400ကျော်ဟာထောင်ဝင်စာမရလို့အဟာရမပြည့်ဝပဲကျန်းမာရေးချို့တက်လာနေတယ်လို့ NLD ပါတီကသူတို့ရရှိထားတဲ့အချက်အလက်တွေကိုအခြေခံပြီးတော့ပြောပါရစေ။2023ခုနှစ်နိုဝင်ဘာလ17ရက်နေ့ကစတင်ခဲ့တဲ့တလေးလုံးစစ်စင်ရေးနဲ့အတူလွိုက်ကော်မြို့တွင်တိုက်ပွဲတွေပြင်းထန်လာပြီးတဲ့နောက်စစ်ကောင်စီတပ်ကလွိုက်ကော်ထောင်မှာတက်ဆွဲထားတာကြောင့်မိသားစုဝင်တွေထောင်ဝင်စာပို့ခွင့်မရတာ6လကျော်ရှိနေပါပြီ။မြမပြည်တွင်ကစိုးဝါတဲ့အကျဉ်းထောင်အတွင်လူအခွင့်အရေးချိုးဖောက်မှုတွေကိုအပြည်ပြည်ဆိုင်ရာကြက်ချိန်ကော်မတီ ICRC ကလည်းလစ်လျှူထားတယ်လို့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကဦးထွန်းကြည်ကပြောပါတယ်
လိုက်ကောကတတော်လေးကိုအချိန်နေဆိုးတယ်ဆက်ကဆာဆစ်ရှုံးလာတဲ့အခါကျတော့မဆားတဲ့အမေသဲနဲ့ပတ်မယ်ဆိုပြီးတော့လိုက်ကောအပါဝင်ပေါ့နော်ထောင်တည်တည်မှရှိတဲ့နိုင်ကျင်းတွေအပေါ်မှာထောင်စာကိစ္စနဲ့ပတ်သက်လို့အရေးပေါ်စေဝါလိုအပ်ချက်တွေနဲ့ပတ်သက်လို့ပိတ်ဆို့ထားတာဒီအများကြီးလုပ်နေတယ် ICRC လည်းတကသူကဖိအားမပြောနဲ့တွန်းအောင်တော့သူကမပေးဘူးဗျာဖိအောင်တဲ့အရေးယူဆောင် ရွက်မှုတွေမရှိဘူးဆိုရင်ဒေါ်ဆန်းစုကြည်အပါဝင်နိုင်ငံကောင်းဆောင်တွေနိုင်ကျင်းနေရဲ့ကျမကြီးနဲ့အသက်အန္တရာယ်ကိုအလုံးမင်းဆိုးရင်မကင်ဖြစ်မိတယ်ဗ
ျ။ NLD ပါတီရဲ့လူခွင့်ရေးချိုးဖောက်မှုများမှတ်တမ်းကောက်ယူရေးအဖွဲ့စည်ရင်းအရ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်အာဏာသိမ်းချိန်ကစပြီးတော့3နှစ်ခွဲအတွင်းစစ်ကောင်စီအကြမ်းထောင်အသီးသီးမှာအဖမ်းခံရသူ1924ဦးရှိပြီးတော့အဲ့ဒီထဲမှာ NLD ပါတီဝင်က1539ဦးရှိပါတယ်။ဒီစရင်အရာဖန်ဆီးခံရသူတွေရဲ့14.1%ကNLD ပါတီဝင်တွေဖြစ်ပါတယ်။ကင်ဆာရောဂါအပြင်းထန်ခံစားနေရတဲ့ဖန်ဆီးခံမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်နဲ့ပတ်သက်ပြီးတော့စိုးရိမ်နေတယ်လို့NLD ပါတီရဲ့စမ်းချောင်းမြို့နယ်ဒုတိယဥက္ကဋ္ဌဦးဖို့ဖို့ဦးကပြောပါတယ်
ဒေါက်တာဇော်မြင့်မောင်ကကျွန်တော်တို့သိသလောက်သူကပို့ဖို့ထောင်းနေပြီးတော့ပြင်ပဆေးရုံတစ်ခုထုတ်ပါတယ်လို့အဲ့လိုသိထားပါတယ်ပြင်ပမှာကုပေးတယ်ဆိုတာဒါနည်းနည်းလေးတိုးတက်မှုတစ်ခုလို့ကျွန်တော်တို့မြင်ပါတယ်ခင်ဗျာသူ့ရောဂါကတော်တော်လေးကိုဆိုးနေကျွန်တော်တို့ဆိုးရိမ်နေတာပါသူ့ကချွင်းချက်မရှိထောင်းနေကိုလှုပ်ပေးတဲ့လူမျိုးပါခင်ဗျာ
တစ်ဖက်မှာလည်းထောင်တွင်းအကြမ်းဖက်မှုလို့ဆိုတဲ့အထက်ထောင်ပြောင်းနေဆိုပြီးတော့ထောင်ပြင်ပမှာအသက်ခံရသူအယောက်30ထောင်တွင်းရိုင်းနှက်ခံရမှုကြောင့်သေဆုံးသူ18ဦးထောင်ထဲကနေထုတ်ပြီးတော့စစ်ကြောရေးပြုတ်လုချိန်မှာအသက်ခံရသူ4ဦးလုံလောက်တဲ့ဆေးကုသမှုမရလို့သေဆုံးသူ25ဦးစုစုပေါင်း86ဦးရှိတယ်လို့ပြောထားပါတယ်အဲ့ဒီထဲမှာ NLD ပါတီဝင်17ဦးပါဝင်တယ်လို့ NLD စည်းရုံးမှာဖော်ပြပါတယ်အလားတူမိထီလာပြည်ပသိမ်မြကြီးနာဖြပုံပခုတ်ကူဂံကောဒိုင်ဦးကြိုင်မြောအင်းစိန်စတဲ့အကျဉ်းထောင်အသီးသီးမှာအစားအသောက်နဲ့တောက်သုံးရည်တွေရှားပါနေတာစေဝါကုသခွင့်မရတာထောင်ဝန်ထမ်းတွေကအကျဉ်းသားတွေအပေါ်လိမ်ပိုင်းဆိုင်ရာစော်ကားတာချင်းချောက်တာတွေရှိနေတယ်လို့ NLD ကထောက်ပြထားပါတယ်ဒီထုတ်ပြန်ကြမ်းတဲ့ပတ်သက်လို့စစ်ကောင်စီအကျဉ်းဦးစီးဌာနကို RFA ကအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေကြားတာမရှိပါဘူး
RFA ကနေဆက်လက်ထုတ်လွှင့်နေပါတယ်စစ်မှုထမ်းဥပဒေအရလူသေးစုဆောင်ပြီးအခြေခံစစ်တင်တန်းလောက်ပဲပေးထားတဲ့တပ်သားတွေကိုစစ်ကောင်စီကတိုက်ပွဲဖြစ်ပွားရာဒေသတွေစီကိုခွဲပြီးပို့နေတယ်လို့စစ်မှုထမ်းမှုခေါ်ဆောင်ခံရသူတွေရဲ့မိသားစုဝင်တွေနဲ့နှီးဆက်သူတွေကပြောပါတယ်ဒါဟာလူငယ်တွေကိုလူသားတိုင်းတစ်ဖွဲ့တုံးနေတာလို့လည်းဝေဖန်တာတွေရှိနေပါတယ်ဒီအကြောင်းကိုမတ်တီရီမင်းစင်ကတင်ပြထားပါတယ်
ပြီးခဲ့တဲ့ဧပြီလ10ရက်နေ့ကစပြီးစစ်တင်တဲ့ပတ်စင်တစ်ကတပ်သားတစ်တွေဟာရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေချိန်ဇွန်လ28ရက်နေ့မှာတင်တန်းဆင်းခဲ့ပြီးနောက်တိုက်ပွဲပြင်းထန်တဲ့နေရာတွေကိုဆစ်လွတ်ခံနေရတာပါစစ်မှုထမ်းခေါ်ခံရသူတွေရဲ့မိသားစုဝင်တွေနဲ့နှီးဆက်သူတွေပြောဆိုချက်အရဇွန်လလဇန်လောက်ကစပြီးစစ်ကောင်စီကတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ရှမ်းကရင်ပြည်နယ်နဲ့စကိုင်းတိုင်းတို့လိုနေရာတွေကိုခွဲလွှတ်နေတာဖြစ်ပါတယ်
မဆင်မုံပြောတဲ့ပုံကြီးကတော့သူတို့ဟိုလေနေပြီးတော့အဲ့မဆင်တေကိုနေပြီးတော့နေပြီးတော့ခလုံးခွဲချပလိုက်တာတဲ့အဲ့ရခိုင်မကူဖို့လေတဲ့တကယ်စိုးတဲ့နေရာပေါ့နော်ဆစ်ဖြစ်နေနေရာပတ်ဒီပေါ့နော်အဲအဲ့ဘက်ဒီကိုအကုန်ခွဲချတယ်လို့ပြောတတ်ကြတာပဲသူပြောတဲ့ပုံကတော့နောက်တန်းမှာပဲအများကြီးမှာလို့ဘာလို့ပြောပြီးတော့အခုကျတော့အဝေးတနေရာကိုနေဆက်ပြီးပို့ရဆိုဒီသားသူနဲ့ကွဲသွားတယ်ဆိုတော့သူကတော့စိတ်မကောင်းဘူးပေါ့နော်
အရာရီတိုင်းကနေစစ်မှုထမ်းမှုခေါ်ဆောင်ခံရသူတဦးရဲ့ဇနီးဒေါ်နွယ်ငိမ့်ပြောသွားတာပါသူရဲ့ခင်မုန်းဖြစ်သူကစစ်မှုထမ်းဥပဒေအရဆင့်ခေါ်ခံရပြီးနောက်ရှမ်းပြည်နယ်တောင်ပိုင်းဟိုပုံမြို့ကွန်ပျူတာနဲ့နှိပညာသိပ်ပံတက်တကနာမှာအခြေခံစစ်တင်တန်းတက်ရောက်ခဲ့သူတဦးပါလုံခြုံရေးအရာအမိမဖော်လို့တဲ့ရန်ကုန်တိုင်းကဒေသခံတဦးကလည်းသူနဲ့နှီးဆက်သူတွေထဲမှာစစ်တင်တန်းဆင်ပြီးတဲ့နောက်ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲနေရာတွေစီပို့ဆောင်ခံခဲ့ရပြီးဒဏ်ရာတွေနဲ့နေရပြန်ရောက်လာသူတွေရှိတယ်လို့ပြောပါတယ်
ညီရကောင်လေးတကောင်တော့အဲ့မှာတနတ်မှန်လို့ဓမောင်းမှာကြည်တန်းထုတ်လို့မရလို့ဆိုပြီးပြန်လာတိုင်းကောင်ကိုသူတို့လက်ကိုမခွဲပြလိုက်ဘူးအဲပြန်လာပြီလို့ပြောလိုက်ကြတော့အယုသွားတဲ့လူမှန်ကလားတယောက်မှအရှင်မရဘူးသူတည်ပဲခေါ်သွားတဲ့လူမှန်ကဘာလာတာမှန
်စစ်တနံပတ်စင်တက်မှာပါဝင်သူတွေကိုနိုင်ငံတဝန်းကတိုင်းစစ်ဌာနတွေမှာ3လကြာအခြေခံစစ်ပညာတွေသင်ကြားပေးခဲ့တာဖြစ်ပါတယ်အပတ်စင်တက်တနံစစ်တဲ့အရေးအတွက်ကိုစစ်ကောင်စီကမဖော်ပြထားပေမဲ့ဗမာရေးရနဲ့ပဋိပက္ခလ ీల စောင့်ကြည့်ရေးအဖွဲ့ BACS ရဲ့အစိုးရခန်းစာမှာတော့ပထမအကြိမ်စစ်မှုရန်တင်းနှံမှာနိုင်ငံတော်ကငလူငယ်9000နီးပါးစုဆောင်းခံခဲ့ရတယ်လို့ဖော်ပြပါဗျ။အကြမ်းမဖက်အာဏာပီဆန်ရေးလှုပ်ရှားမှု CDM တက်မတော်သားဘိုးကြီးကောင်းသူဝင်ကတော့လူအင်အားအရေးပေါ်လိုအပ်နေတဲ့စစ်ကောင်စီဟာတပ်သားတစ်90ရာခိုင်နှုန်းကိုစစ်မြေပြင်မှာပို့အသုံးချနိုင်တယ်လို့သုံးသပ်ပါဗျ။
ဒီလိုမျိုးအင်အားတွေက အဓိကကိုစစ်မြေပြင်ပို့ဖို့ပဲများတယ်ဗောနော်ဟိုမှာ90ရာခိုင်နှုန်းလောက်ကတော့ဒါစစ်မြေပြင်ရောက်မှာအဓိကတော့လူပါဖို့ပဲလူတော့ဗောနော်လူပါပြီးတော့လက်နက်ပါပြီးတက်သူဘယ်ပဲပြစ်ပြစ်ဗောနော်ပြစ်ချင်တယ်လူပြည်သူပဲပြစ်ပြစ်သူဟိုဂျန်နဲ့ဟိုရဆိုင်နေရတဲ့သူပဲပြစ်ပြစ်ဗောနော်အဓိကတော့ဟိုတနက်ပါပြီးတော့လူများပြီးတော့အဲ့လိုမျိုးအနေထားမျိုးပဲသူတို့ကလိုအပ်တာဗောနော
်စစ်ကောင်းဆောင်ပူဇော်မှုကြီးမင်းအောင်လိုင်းကတိုင်းပြည်တည်ငြိမ်မှုအတွက်ပြည်သူစစ်မဟာဗျူဟာကိုဖော်ဆောင်တဲ့အခါစီးစနစ်ကြတဲ့ပြည်သူစစ်မှုရန်ဥပဒေကိုမဖြစ်မနေအကောင့်ထဲဖော်ရမယ်လို့ဒီနှစ်89နှစ်မြောက်တက်မတော်နှစ်စီရေးပြအခမ်းအနားမှာပြောခဲ့ပါတယ်။လက်တွေ့မှာတော့တနင်္ဂနွေလုံးအနှံ့စီရေးအရှုံးတွေနဲ့ရင်ဆိုင်နေရတဲ့စစ်ကောင်စီဟာတပ်ဖွဲ့ဝင်အင်အားလုံးပါပါလာတာကိုပြန်လည်ဖြည့်တင်းမှုအတွက်စစ်မှုမထမ်းမနေရဥပဒေကိုအသက်သွင်းပြီးလပိုင်းအတွင်းလူသစ်အင်အားစုဆောင်းကရက်တိုတင်နှန်းတွေပေးပြီးနောက်စစ်မြေပြင်တွေစီပို့နေတာလို့အကဲခတ်တွေကဝေဖန်ကြပါတယ်ရှင်။
အခုဆက်လက်ပြီးကရင်တိုင်းသားဘာသာစင်ကိုထုတ်လွှင့်ပါမယ်မြန်မာဘာသာစာရန်ထုတ်နဲ့တင်ပြထားပါတယ
်ဂိုလာဂေပဒုကနာတာဖူကောကပစစဝါသူတော်ကွယ်မှုဘတ်တူလာ RFA ကညော့ကလူဒုကွယ်ဖလာတက်ဆော့တာရတာကလနေလရန်နန်ချလိုက်မုန်နေလတူကောအီတက်ဆော့လဘကဟေဒုကနာဘတ်တူနိကမီဝဲတကကတာထွတ်တူကိုလောက်ဝပေါ်တဖဘတ်တို့ဘတ်တီတော့ဘခိပူဖလဲသာတကဆိုင်ဝီလောက်ခိပကနဟူဘတ်တော့ခူလာတော့ပူတကကတာမဟာကိုပေါ်ကီဝခွဲရအကိနေလောအုတ်ခုတ်ဒုကနာဘော်ဒကေ
ဖခိရခိစီလူနီလာယူလူဒစီကီတော့မုနာခွန်နူနာရီဘလက်ဆက်တော့နေခီယန်ယူကညောဒကလူဆက်ဘုဂရခလချူကော်ရေမုကောစာတပ်ပဟဂိုအပူတကကအတူလဲအိုဆောလအတဖဲနတ်တန်ခွေတဖာခါလဒီဝဲကလပတ်ဒိုအခလစ်တဖလလော့တဲပူဖတ်တီဝဲဖဲတကယ်လို့တော့ဘူးအခုနော်လီဇာလက်အတန်ရောလူစီကင်းနေတော့အဝါဆော့ဒိုထူပါဘာဒိုဘတ်တီဝဲတော့ကလပါဒိုအကင်းနေလောလာယူလူစီတက်တော့အနီမူနာခော့စစ်ကတကောကအတူအစောလာတာဖဲနဲ့တန်ခွေတဖာခါလာတီဝဲကလပါဒိုအကလီခူပလလော့တဲပူပါတီဝဲဖဲရေလက်တော့ဘူးဝီတဘဒိုဘတ်တီတဟူကောတိုဘဆာတဘပလီဘဖူတော့တဘယိုအခုလူတော့ဖူတဖာနေခရတော့ဝီစုတက်လော်လဲအပူဖက်တော့အိုတဒဲအတန်နေလောတကောကအတူတဖာထော်မာဝဲသူကောတဟူတခဲစလပလာအတူကလေးလေဒုဒဝပူတကပါခပလီခပူကမလလေသူစီတဲ့တဖာလက်ကလိုပိုကလိုဖာဒတ်ပါခိုလောကကမလဖိုလေအသူစီတူဖရာဒတ်ဘူးလေပါတဖာအိုဝဲအမရကီအန်ယူစီဝနေလောကီအန်ယူကညာဒကလူစဘုဂရကတူလတပ်ပဟဂဝပူစာရလခီရခီစီလူနီလိုင်းနူအရတသောနီတော့တူလလေလာယူလာအလခူလာအတော်ဘူးနေသူနေစုတဆရကမတကကအတူတဖာသူဝတဆုဆုခော်ကတော့မဟာဝပဂေခွေယတစရနဒီအကလုတစီပါခေကီယန်ယူလောကတာထူတော့ပဖလာတီဝဲဖဲလာယူလီတစီခိတော့အနီနလောသူကကအတူတဖာတိတော့တူတာဆိုတော့ကမကိုဝဲကလဆုညာတော့ကနေဘဘဟောက်ဝတဖာကောတိဘကဘုကမနလဲအိုဆုဖဲကဒူလီတပ်ပဟောက်ဝပူရဖာနေထဒူဝဲလကဘယူကိုဂယာယီစီဘလခါလတလဲကလဖာဒိုတက်တိုခိဂီယလ်ဝီစီကွီဘလကွီလမေပိုလဒရွတကရခူဘလခနာဆိုတာတော့ကလဖောဖာတစီတဘလပဝကံလလေတကမတော်ဝါဒပါခီစီကီဘလဆဲလောမေပိုလက်ကလမလဲပွားကသူဝဲတစီနွေဘလမင်းနစုဝဲကမနတဖာရဲဘလမင်းနစုဝဲလက်ကပတူလတူကလက်တဘလဒေါဟာကွီတဖိုတန်လီလက်ကမနတန်နေပတ်ဖာတစီခေါဘလတော့ဟင်းနစုဝဲကမနတဖာတဖိုတန်လီလွေဘလရေတကကိုင်မာဂိုတီဝဲပေါ်ကောခွဲရကလူဒီတဖာရေတချူတော့ပပလာပူပခူဝနလောတကကအတူတဖာအတမဟာဝပေါ်ကောခွဲရတဖာခုကုလာတော့ဘူးနေဒီဘကဘုကမနဘတိတီဝဲတကရသက်စီလွေကတော့ဘဒုပတိတေဝေလူကရသက်စီခွေကတော့ကမလခွေစီခူကဘတဖုန်စုအတော့နှွေကဘတမနစုအခင်းနော်လောနေမညာတပါရသူခူဖလတောခပြခီစီတဖလတတလိုချိုတစီလွေဖလတဟိကတိဒခိဒတဆာဟိခိဖလကမလအတတတော်နှွေစီခွေဖလဘူဖောသက်စီခိဖလတတတဖလဂရခူဂရတော့ကမလတဖဟိတစရနေဒီတကထိုခီစီလွေဖလဘဒုပတိဘဟဝတိဝနလောသူနဲ့စုတဆရကမတုကကအတူသူဝတဆုစုခရကထဒိဒါခိုဆရလလာဖေဗိုရီတာသူနဲ့စုတဆရကမဝီတော့တူလော်လဲခိကတော့ခိစီလူနီလာယူလီအလန်နေကတူလေတာပဟကူအပူပေါ်လို့အဒမွေပပကောပခဲအနော်ကြီးအထော်ဝဲတူလဲတက်ဖို့ခိကကွဲ့ခေခဲနီလောကတာပဖလားခောင်းနေလော
ပဒုကနာတာဖိုခဲလက်သေးစီရောလော်တနှူညာရီကကညော့ကလူတုကွဲ့ဖလားတက်ဆော့တာတာကလေကမီဝဲပွဲနေလောပစိလူဘသူကော့တယ်လောသူအုတ်ခုတ်ဒုကနာဘပတက်စတာရတက်လည်းနော်မော်သူဘမှုကတဲ့နေက
ဒီစီစဉ်နဲ့ပဲဗုဒ္ဓဖူးနဲ့နန္ဒခင် RF ရဲ့ထုတ်လွှင့်ချက်တွေကိုရနာခွင့်ပြုပါမြန်မာပြည်သူပြည်သားအလုံးဘေးရန်ကင်းတဲ့နေ့တစ်နေ့ဖြစ်ကြပါစေ